မြန်မာနိုင်ငံမှာပြည်သူအများတောင်းဆိုနေကြသလိုဆက်အာဏာသိမ်းဖို့အဆုံးသတ်ပြီးတော့အယတအစိုးရအာဏာပြန်ရဖို့စ조사ဆောင်ရွက်နေကြသူတွေထဲမှာဩစတြေးလျနိုင်ငံမှာရောက်နေကြတဲ့မြန်မာတွေလည်းပါဝင်ပါတယ်။မြန်မာဒီမိုကရေစီရေးအတွက်ဩစတြေးလျအစိုးရကအခုထက်ပိုပြီးတော့တိုက်တွန်းတွန်းလုပ်ဖို့စ조사နေကြတာပါ။ဆက်အာဏာသိမ်းမှုကိုလက်မခံနိုင်တဲ့ဩစတြေးလျလွှတ်တော်အမတ်တွေကမြန်မာအရေးအတွက်ပိုပြီးတော့စိတ်ဝင်စားလုပ်နေတယ်လို့မြန်မာအရေးလှုပ်ရှားနေသူတွေကပြောပါတယ်။ဩစတြေးလျလွှတ်တော်အမတ်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ပြီးမြန်မာအရေးကိုတချိန်မကဆွေးနွေးခဲ့တဲ့ဆစ်ဒနီမြို့ကလှုပ်ရှားသူဒေါက်တာထွန်းအောင်ရွှေကသူတို့အခုလိုဆွေးနွေးနိုင်ခဲ့လို့ဖြစ်လာတဲ့ရလဒ်ကိုပြောပြပါရယ
်ဒီပါလီမန်ထဲမှာတော့လေကျွန်တော်တို့သွားတွေ့ပြီးတဲ့နောက်မှာအခုဒီဩစတြေးလျပါလီမန်ထဲမှာဒီ Parliamentary Friends of Myanmar ဆိုတဲ့အဖွဲ့ပြီးသွားပါပြီပါလီမန်အဖွဲ့ပေါ့နော်အဲ့ဒီပါလီမန်အမတ်တွေဒီအခု CRPH နဲ့ဓာတ်ရိုက်တိတိဆက်ဆံနိုင်မှုတွေလုပ်နေပါပြီ Formal Dialogue တွေဖြစ်လာတော့မယ်အဲ့တော့သူတို့ပြောတာတော့ငါတို့ဒီအဖွဲ့ဖွဲ့ပြီးရင်ဒီအဖွဲ့ကလွှတ်တော်ထဲမှာရေးဆိုမယ်ရေးဆိုရင်ပြီးတော့မှဒီအစိုးရကိုသူတို့ pressure ပေးမယ်ဒီလိုပေးနိုင်မှအစိုးရကဒီ CRPH ကိုအတိအမှတ်ပြုဖို့လို့နော်ဒီ policy ပြောင်းလဲဖို့ဆိုတာဖြစ်လာမယ်ပေါ့နော်နောက်တစ်ခုကဒီလွှတ်တော်အမတ်တွေကကျွန်တော်တို့နောက်ထပ်ပြောလဲဆိုတော့တို့ဒီအဖွဲ့လေးပြီးတာနဲ့ Inter Parliamentary Union မှာငါတို့ကဒီအစိတ်ပိုင်းတစ်ခုအနေနဲ့ရှိလာမယ်ရှိလာတဲ့အခါမှာ Global Movement တစ်ခုကိုသူတို့ပါလီမန်အမတ်တွေကစ조사မယ်ဒီကပောင်းမှာရှိတဲ့ပါလီမန်အမတ်တွေအကုန်စုပြီးတော့ CRPH ကိုထောက်ခံမှုเนาะဒီစီအိုစုကတရားဝင်မှုကိုမရအောင်သူတို့နီးမျိုးစုံနဲ့အမတ်တွေကလုပ်မယ်ပေါ့เนาะဆိုတော့အဲ့ဒီအားရှိစရာတွေကျွန်တော်တို့ကြားလာတယ်အခုသူတို့ကြားနာပွဲတွေလုပ်လာပြီဆိုတော့ကျွန်တော်ထင်ပါတယ်ဩစတြေးလျအစိုးရရဲ့မူဝါဒတွေလည်းဟိုပြောင်းလဲလာဖို့ရှိပြီလို့ကျွန်တော်တို့မြင်ပါတယ်ဗျ
နိုင်ငံသားရေးရာနဲ့ဆိုင်တဲ့ဩစတြေးလျလွှတ်တော်နှစ်ရက်ပေါင်းအမြဲတမ်းကော်မတီရဲ့နိုင်ငံသားရေးနဲ့ထောက်ပံ့ကူညီရေးဆိုင်ရာကော်မတီခွဲမှာမြမအရေးကိုလာမယ့် April 17ရက်နေ့ကျရင်ကြားနာပွဲလုပ်မှာဖြစ်ပါတယ
် Sub Committee ပေါ့နော် Sub Committee for Foreign Affairs and AIDS ပေါ့ဆိုတော့အဲ့ဒီကော်မတီကနေကြားနာမှာပါဗျအဲ့ဒီမှာအထက်လွှတ်တော်ကအောက်လွှတ်တော်ကမတ်ဒီစနီတာတွေပါပါတယ်ဆိုတော့ကျင်းပတဲ့အခါမှာသူကအကုန်လုံးပေါ့နော်အဖွဲ့အစည်းတွေရောလူပုဂ္ဂိုလ်လိုက်ရောအစိုးရဌာနအားလုံးကနေအတန်ဒီကိုနားထောင်မှာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်ကလည်းအဲ့ဒီကြားနာပွဲမှာကျွန်တော်ရဲ့ statement ပေါ့နော်အဲ့ဒါလေးကိုတင်ပြဖို့ကျွန်တော်စူးစမ်းနေပါတယ်နောက်တစ်ခုကတော့ဘာလုပ်နေလဲဆိုတော့ဒီ CRPH အတွက်ကိုဒီ supporting team လေးတစ်ခုကျွန်တော်တို့ Australia မှာဖွဲ့စည်းနိုင်အောင်စူးစမ်းနေပါတယ်
အခုဒီမြန်မာနိုင်ငံအရင်းနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်ဩစတြေးလျလွှတ်တော်နဲ့ဟိုအစိုးရကြားမှာဆိုရင်လွှတ်တော်ဘက်ကပို့ပြီးတော့မှဒီလွှတ်တော်အမတ်တွေဘက်ကပို့ပြီးစိတ်ဝင်စားနဲ့ဒီဒီမိုကရေစီရေးကိုတွန်းတတိုက်လုပ်နေတယ်လို့မြင်ရပါတယ်အဲ့ဒါဟုတ်ပါလားရှင
့်အဲ့ဒါအမှန်ပါပဲခင်ဗျအဲ့တော့မြန်မာအရေးကိုပို့ပြီးတော့မှတွန်းတတိုက်လုပ်တာကအစိုးရဘက်ကအာဏာရပါတီကအမတ်တွေလည်းပါတယ်စီနီတာတွေလည်းပါတယ်အတိုက်ခံပါတီပေါ့နော်လေဘာနဲ့ Green ပါတီကအမတ်တွေကလည်းတော်တော်ကိုဒီတက်တက်ကြွကြနဲ့လောက်ကြပါတယ်အစိုးရကတော့အခုတည်းထိကျွန်တော်တို့အားရစရာမရှိသေးဘူးပေါ့နော်အဲ့ဒီအတွက်ကလည်းပါလီမန်ထဲမှာအမတ်တွေကတော်တော်လေးကိုအရေးဆိုကြတယ်ဒါကြောင့်လည်းအခုလိုကြားနာပွဲဖြစ်လာတာလို့ယူဆပါတယ
်ဆိုကွန်ထွန်းအောင်ရွှေကိုရိုင်းလည်းဒီလွှတ်တော်အမတ်တွေနဲ့ဩစတြေးလျလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ဘူးရယ်ဆိုတော့သိရပါတယ်ဆိုတော့အဲ့လိုမျိုးဆွေးနွေးတဲ့အခါမှာရောဘာတွေပြောဖြစ်လဲသူတို့ဘက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့သိချင်တာတွေကဘာလဲဆိုတာလည်းပြောပြပါရှင့်
လွှတ်တော်မတ်တီနဲ့တွေ့ခွင့်တော့ကျွန်တော်2ချိန်ကြုံနေပေါ့နော်ဖေဖော်ဝါရီလထဲမှာတစ်ချိန်ကြုံနေဖေဖော်ဝါရီလ23ရက်လို့ကျွန်တော်မှတ်မိပါတယ်အဲဒီမှာတော့ပါလီမန်ထဲမှာသွားတယ်လွှတ်တော်အမတ်အားလုံး6ယောက်ကသူနားထောင်ပေးတယ်ပေါ့နော်ကျွန်တော်တို့5ယောက်အဖွဲ့ကတင်ပြရတယ်ပေါ့အဲ့ဒါတစ်ချိန်ပေါ့နောက်ဒီမတ်လကျွန်တော်တို့18ရက်နဲ့18ရက်မှာတော့2ရက်ကျွန်တော်တို့အချိန်ယူပြီးတော့လွှတ်တော်အမတ်အားလုံး19ဦးကိုကျွန်တော်တို့2ဦးချင်းစီဝင်တွေ့ပါတယ်2ဦးချင်းစီတယောက်ကိုကျွန်တော်တို့နိုင်ဝက်လောက်စကားပြောခွင့်ရပါတယ်အဲ့တော့နှစ်ရက်လုံးလုံးကလွတ်တော်ထဲမှာအချိန်ကုန်တော့ပေါ့နော်အဲ့တော့သူတို့စိတ်ဝင်စားတဲ့အချက်ကတော့နံပါတ်1ကဟိုသူတို့အမြဲမီးတာတော့သူတို့ကိုဘာလို့ပြေးစီခြင်းတယ်လဲပေါ့နော်ညီမအရေးအတွက်သူတို့ဘာလို့ခိုင်းပါလဲဘလို့မျိုးတွေလုတ်ပြေးစီခြင်းတယ်လဲပေါ့အဲ့ဒါကသူတို့အမြဲမီးတဲ့မိကုံးမှာအဲဒုတိယကတော့အထူးသဖြင့်ဒီအာဏာရပါတီကအမတ်တရားတော့သူတို့အစိုးရရဲ့ policy ကတော့ဒီလိုဒီလိုရှိတယ်ပေါ့နော်ပျော်ပြောင်းတဲ့သဘောရှိတယ်အဲ့တော့ဘာလို့ဒီပြည်မြင့်ထန်ထန်နဲ့လာအေးအေးယူခိုင်းတာလဲပေါ့နော်အဲ့တော့သူတို့အစိုးရ policy မှာတော့ဒီစစ်တပ်နဲ့ engagement ကိုနော်စစ်တပ်နဲ့တိုင်းလုပ်ထားရမယ်စစ်တပ်နဲ့ချိတ်ဆက်ထားရမယ်နော်ဒါမှ Australia အတွက်ကဟိုပါနော်ဒီအခုလုတ်ချင်တဲ့ကဏ္ဍလေးတွေကိုစဉ်ဆက်မပြတ်လေးလုတ်သွားနိုင်တယ်မဟုတ်ရင်ခတ်တင်းနေမှမာကြီးဆက်ဆံလိုက်ရရင်ဒီ Australia အစိုးရနဲ့မြန်မာနိုင်ငံကြားမှာအဆက်အသွယ်ပြတ်သွားခဲ့ရင်သူတို့လုတ်ချင်တာလေးတွေသူတို့ပြန်အခုလို humanitarian assistance တွေကိုကြီးပေးနေတာတွေပါခွင့်စာပြတ်သွားမှာသူတို့စိုးရိမ်နေဆိုတာမျိုးကို ဒီအာနာယပါတီအမတ်တွေကပူပြောတယ်ဗျအဲ့တော့ကျွန်တော်တို့ကဒီအာနာယ liberal party ကအမတ်တွေနဲ့စကားပြောတယ်ယင်ပို့ပြီးတော့ကျွန်တော်တို့ defend လုပ်ရတယ်ကျွန်တော်တို့ position ကိုလေ labor နဲ့ green အမတ်တွေဒီအတိုက်ခံအမတ်တွေကတော့ဘာလုပ်ပြရမလဲဘလူဆောင်ရပြရမလဲဘာတွေဖြစ်စီခြင်းလဲဒါတို့စည်းရင်းနေပြီးအထူးသဖြင့်ကျွန်တော်တို့ဒီစစ်တပ်အစိုးရနဲ့စစ်တပ်နဲ့ပတ်သက်တဲ့မိသားစုတွေသူတို့အတိုင်းဝိုင်းနေဩစတြေးလျမှာနေတာတွေရှိနေပြီးငါတို့ကိုစည်းရင်းနေပြီးငါတို့ပြောပြီးမယ်စသည်ဖြင့်ပေါ့နော်အဲ့တော့အတိုက်ခံကဟိုနဲ့စကားပြောတာတစ်မျိုးအာဏာရပါတီအမတ်တွေနဲ့စကားပြောတာတစ်မျိုးပေါ့အဲ့တော့အာဏာရပါတီကတော့ပိုခက်ပါလေ
စစောကလည်းပြောသလိုပေါ့နော်ဩစတြေးလျပါလီမန်ကတော့ပို့ပြီးတက်တက်ကြွကြွလောက်တယ်အစိုးရကတော့ဒီဆရာနာသိန်းအစိုးရနဲ့ဆက်ပြီးတော့မှထိတွေ့ဆက်ဆံခြင်းပုံရတဲ့ပုံစံမျိုးရှိနေတယ်ဆိုတော့ဒီအစိုးရဩစတြေးလျအစိုးရဘက်ကနေပြီးတော့မှဒီသူတို့ရဲ့သဘောထားပြောင်းလဲလာအောင်ကိုဟိုဘယ်လိုမျိုးဆက်ပြီးတော့တိုက်တွန်းလို့ရနိုင်မယ်လို့ထင်ပါလဲရှင
့်ဟောကျွန်တော်တို့အဲ့ဒီမှာတော့အဓိကကျွန်တော်တို့တင်ခဲ့တဲ့ position ကတော့ဗာလဲဆိုတော့ဒီနံပါတ်1ဒီဩစတြေးလျအစိုးရကဒီကိစ္စကိုအခုလိုမျိုး software policy နဲ့လုပ်နေမယ်နော်ဒီအစ်စ်အုပ်စုကနောက်ပိတ်ဆုံးအကြမ်းဖက်နှိမ်နှင်းပြီးတော့ဒီကောင်တွေတိုင်းပြည်ကိုအုပ်ချုပ်သွားမယ်ဆိုရင်တရုတ်လက်အောက်ကိုလုံးလုံးကြီးရောက်သွားမယ်နော်တရုတ်ရဲ့ရုပ်သေးအစိုးရဖြစ်သွားမယ်နော်အပြင်ဒီနိုင်ငံတကာ PR ခံနိုင်မှုတွေတရုတ်ကိုအကာအကွယ်ယူရတယ်လို့တရုတ်လူသမျှပေးရလိမ့်မယ်အဲ့လိုပေးလိုက်ရင်နံပါတ်1ဘာဖြစ်မလဲဆိုတော့တရုတ်ဒီ geopolitical power balance မှာသူ့ဘက်ကပိုအားသာသွားလိမ့်မယ်အသာသွားတာနဲ့အမြတောင်တရုတ်ပင်လယ်အရေးခင်မှာပို့ပြီးတော့နော်အနောက်အုပ်စုကိုအာခံနိုင်လိမ့်မယ်နော်ဩစတြေးလျရဲ့ဒီအနေထားဒီဩစတြေးလျရဲ့ national interest ကိုချိမ့်ချောက်ပါတယ်ဒါနံပါတ်1ကျွန်တော်တို့ပြောတယ်နံပါတ်2ကဘာလဲဆိုတော့ဩစတြေးလျရဲ့မွေးစည်းဝါးပြဿနာမှာဩစတြေးလျကိုလာနေတဲ့မွေးစည်းဝါးအများစုကမြန်မာပြည်ကလာနေတာမြန်မာပြည်ဘယ်ကလာလဲဆိုတာလည်းသူတို့သိတယ်နော်အဲ့တော့မြန်မာပြည်မငြိမ်းချမ်းသေးဘူးမြန်မာပြည်ရဲ့ဒီဟိုတည်ငြိမ်မှုမရသေးဘူးမြန်မာပြည်မှာစစ်အာဏာရှင်စနစ်ရှိနေသေးရေဒီမွေးစေဝါပြဿနာပြီးမှာမဟုတ်ဘူးမပြီးသေးရေဩစတြေးလျသည်အမြဲတမ်းဒီတန်ကိုခံရလိမ့်မယ်အဲ့တော့လက်ရှိဩစတြေးလျစဉ်းစားနေတာဒီတကယ် downstream approach ပေါ့နော်ငါ့ပွဲရငစားချတယ်သူဖြစ်လာတော့မှလိုက်လုပ်တယ်ပေါ့အဲ့တော့ဩစတြေးလျလူဆိုးရကစဉ်းစားတင်တာဒီ upstream approach တကယ်ဇင်းမြစ်ကိုရှာခေါင်းကိုကန်ရမယ်ခေါင်းကဘာလဲဆိုတော့မြန်မာပြည်မှာဆရာနာချင်းစနစ်ပဲဒီဆရာချာအာနာချင်းစနစ်ပြုတ်ချဖို့အစိုးရကအားထုတ်မှသာလေဒီပြဿနာအားလုံးပြီးမယ်မွေးစေဝါပြဿနာလည်းပြီးမယ်ဒီရရှူးကြီးပြဿနာလည်းပြီးမယ်နောက်တရုတ်ရဲ့နော်နောက်နိုင်ငံနဲ့ကဘာကိုအာခံနေတဲ့လောက်ရတရားလည်းစစ်အစိုးရပြုတ်ချမှဒီ balance ကိုထိန်းနိုင်မယ်ဒါကြောင့်မလို့ဩစတြေးလျအစိုးရအနေနဲ့အခုလက်ရှိစဉ်းစားနေတဲ့ပျော်ပြောင်းတဲ့မူဝါဒနော်စစ်တပ်ကိုဗဟိုပြုတဲ့မူဝါဒကအစားစစ်အာဏာရှင်စနစ်ပြတ်သုံးရေးကိုအဓိကထားတဲ့မူဝါဒကိုပြောင်းပြီးကျင့်သုံးမှာဒါမှအကုန်လုံးဒေတာတွင်းလည်းအကျိုးရှိမယ်။ဩစတြေးလျနိုင်ငံတို့လည်းအကျိုးရှိမယ်လို့ကျွန်တော်တို့ defend လုပ်ပါတယ
်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကမြမအရေးလှုပ်ရှားနေတဲ့ဒေါက်တာထွန်းအောင်ရွှေဖြစ်ပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုတန်ဖိုးထားတဲ့ဩစတြေးလျနိုင်ငံအနေနဲ့ဒီတန်ဖိုးတွေကိုမြမပြည်သူတွေပါခံစားနိုင်အောင်လုပ်ပေးဖို့အတွက်ဆက်ပြီးတော့တိုက်တွန်းစူးစမ်းသွားမယ်လို့ပြောပါတယ်ရှင်။ကျွန်မဆွေမြတ်ပါပါ။